တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုကိုကျော်လွန်ပြီးဥရောပသမဂ္ဂ EU ရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်သွားပြီလို့တရုတ်တို့ကပြောလိုက်ပါတယ်။တရုတ်နဲ့ EU အကြားကုန်သွယ်မှုဟာဇူလိုင်လမှာပထမဆုံးအကြိမ်ဖြစ်အမေရိကန်နဲ့ EU အကြားကုန်သွယ်မှုကိုကျော်လွန်သွားခဲ့တယ်လို့တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနကတင်းငွေနေမှာပြောခဲ့တာပါ။တရုတ်နဲ့ EU အကြားကုန်သွယ်မှုဟာဇူလိုင်လမှာဒေါ်လာ 49.4 ဘီလီယံရှိခဲ့တယ်လို့ဥရောပစီးရင်အင်အေဂျင်စီ Eurostat ကိုကိုးကားပြီးတရုတ်ဝန်ကြီးဌာနကပြောပါတယ်။အဲ့ဒါဟာအလားတူလားအတွင်းအမေရိကန်နဲ့ EU အကြားကုန်သွယ်မှုထက်ဒေါ်လာ 1.1 ဘီလီယံပိုများပါတယ်။ဇူလိုင်လအတွင်းဥရောပကိုတရုတ်တို့တင်ပို့ကုန်စုစုပေါင်းဟာ600ခန့်လုံးလျော့သွားခဲ့ပေမဲ့ EU ကနေတရုတ်ကတင်သွင်းကုန်ကတော့မနှစ်ကအလားတူကာလကထက်စာရင်700ခန့်လုံးပိုများခဲ့တယ်လို့တရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်။ဇူလိုင်လအတွင်း EU ရဲ့စုစုပေါင်းပို့ကုန်သွင်းကုန်ပမာဏမှာတရုတ်တို့နဲ့က 73.4 ခန့်လုံးရှိခဲ့တယ်လို့ပြောပါတယ်။